အိန္ဒိယကာကွယ်ရေးဦးစီးချုပ်ဘုချုပ်ဒင်ပင်ရဝတ်ဟာမြန်မာနိုင်ငံကိုမေလ28ရက်ကနေ31ရက်အထိ၄ရက်ခရီးစဉ်အတွင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိသလိုတပ်မတော်ကောင်ဆောင်ပိုင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။ဘုချုပ်ဒင်ပင်ရဝတ်ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဘုချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဘုချုပ်မှုကြီးဆိုဝင်းတို့နဲ့တွေ့ဆုံတဲ့အခါနှစ်နိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့အတူအထူးသဖြင့်နှစ်နိုင်ငံကြားစစ်ထက်ဆက်ဆံရေးနဲ့ပတ်သက်လို့ဆွေးနွေးကြဖို့ရှိပါတယ်။၄ရက်ကြာခရီးစဉ်အတွင်းနေပြည်တော်မှာရှိတဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတို့ NTC ကအရာရှိဗိုလ်လောင်းတွေကိုမိန့်ခွန်းပြောဖို့ရှိပြီးပြည်ဦးလယ်မှာရှိတဲ့စစ်တပ်တို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနဲ့အင်းဒီပြည်အိန္ဒိယနိုင်ငံတို့ကြားမှာနှစ်ပေါင်းများစွာခိုင်မာတဲ့ကုန်သွယ်ရေးနဲ့မိတ်ဆက်ဆက်ဆံရေးရှိခဲ့သလိုအပြန့်အလှန်ယုံကြည်မှုနဲ့နားလည်မှုပေါ်အခြေခံတဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းရှိကြပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာသမ္မတဦးထင်ကျော်အိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်မှာလည်းနှစ်နိုင်ငံကြားထိစပ်နေတဲ့1640ကီလိုမီတာရှည်လျားတဲ့နယ်စပ်တစ်လျှောက်လုံခြုံရေးအဆောင်တပ်တွေကအပြန့်အလှန်ပူးပေါင်းဆောင်ရွက်ရေးကိစ္စမြင့်တင်ဖို့သဘောတူညီခဲ့ပါတယ်။အိန္ဒိယနိုင်ငံဘက်ကတော့မြန်မာနိုင်ငံထဲမှာခိုးအောင်နေတဲ့အရှေ့မြောက်ပိုင်းဒေသကစစ်သွေးကြွတွေအရေးကိုစိုးရိမ်ပူပန်နေတာလည်းဖြစ်ပါလိမ့်ရှင်။